ရခိုင်ပြည်နယ်ရင်းနဲ့နယ်ကိုင်တတိပခရီကြောင့်ကလေးတငယ်တွေအတက်ဆုံးရှုံးမှုနဲ့ထိခိုက်ဒဏ်ရာရပြီးကိုလေးအင်ကဆုံးရှုံးနဲ့နှုံမြင့်တက်လာနေတယ်လို့ကလေးတငယ်များဆောင်ရှောက်ရေး Save the Children အဖွဲ့ကသတိပေးလိုက်ပါတယ်။ကယုကကာလာအပြည့်ရဖို့ကုလသမဂ္ဂအတွင်းမှချုပ်ကမြစ်တာရခိုင်ချားရဲကြားကဆက်လက်ပြီးတော့ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ဒီနှစ်ပထမသုံးလတာကာလာအတွင်းထိခိုက်သေးဆုံးနှုန်းကပြီးခဲ့တဲ့နှစ်နှောင်းပိုင်းသုံးလတာကာလထက်6ဆမြင့်တက်လာတယ်လို့ Britain Free Site Save the Children အဖွဲ့ကပြောပါတယ်။ဒီနှစ်ဇန်နဝါရီလကနေမတ်လအတွင်းရခိုင်ပြည်နယ်အလဲပိုင်းတနေရာတွေမှာပဲကလေး18ယောက်တိတ်ဆုံးခဲ့ပြီးတော့81ယောက်ကိုလက်အင်ကထိခိုက်ဒဏ်ရာရခဲ့တယ်လို့မနှစ်အောက်တိုဘာလကနေဒီဇင်ဘာလအတွင်းမှာတော့ကလေး3ယောက်အသက်ဆုံးရှုံးပြီးတော့12ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်2018ခုနှစ်နှောင်းပိုင်းကစတင်ဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အစည်းကြားတိုက်ပွဲတွေကဒီနှစ်ထဲမှာပို့ပြီးတော့ပြင်းထန်လာတာပါရခိုင်ပြည်နယ်အလဲပိုင်းမှာအခုလိုကလေးတွေအပေါ်အကြမ်းဖက်ကျူးလွန်မှုတွေမြင့်တက်လာနေပြီးမြန်ပြည်နယ်မြောက်ပိုင်းမှာတော့မနှစ်အောက်တိုဘာကနေဒီနှစ်မတ်လအတွင်းမှာကလေးတွေထိခိုက်ဒေဆုံးမှုတော့တိတိတတ်တာကျဆင်းခဲ့တယ်လို့ Save the Children အဖွဲ့ကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်တတိပခါတွေမှာထိခိုက်ဒေဆုံးဒဏ်ရာရသူအလုံးရဲ့35ရာခိုင်နှုန်းကကလေးငယ်တွေဖြစ်နေတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့အပတ်ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကလေးငယ်များနဲ့လက်နက်ကိုင်တတိပခါဆိုင်ရာ2019အစီရင်ခံစာမှာမြန်မာနိုင်ငံရဲ့ကလေးငယ်တွေအပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေကြက်ကြဲပြန့်ပြန့်ဖြစ်ပေါ်နေကြောင်းဖော်ပြထားတာကြောင့်မြန်မာနိုင်ငံရဲ့လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ကလေးတွေကိုအကာအကွယ်ပေးဖို့အရေးယူမှုတွေအမြင့်အမြန်ဆောင်ရွက်ကြဖို့ Save the Children အဖွဲ့ကတိုက်တွန်းထားပါတယ်ရှင်။